စစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးဒီပေးရင်မြို့နယ်ကနီမြို့နယ်တွေကကြေးရွာတွေမှာနေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့စစ်စင်ရေးတွေကြောင့်ဒေသခံတွေလည်းထွက်ပြေးတင်းရှောင်နေကြရပါတယ်ထွက်ပြေးနေရတဲ့ဒေသခံတွေအတွက်အရေးပေါ်စေဝါအကူအညီတွေလိုအပ်နေပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညူကပြောပြပေးပါပါခင်ဗျာ
စစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေတဲ့စကိုင်းတိုင်းကြေးရွာတွေမှာအခုရပိုင်းတွေအတွင်းအင်တာနက်လိုင်းတွေဖြတ်တောက်ခံပြီးတော့စစ်ကောင်စီကနေမြေရှင်းလင်းစစ်ဆင်ရေးတွေကိုပို့ပြီးတွန်းလှုပ်လာပါတယ်စကိုင်းတိုင်းရှိဖို့ခရိုင်တပင်းမြို့နယ်နဲ့ငါးဖလုံးပဲဝေးတဲ့ဝဘကြေးရွာကိုမတ်လ9ရက်နေ့မနေ့ပိုင်းကစစ်ကောင်စီကဝင်ရောက်ပြီးတော့မိရှို့တဲ့အတွက်နေ96လုံးမီးလောင်ကျွမ်းသွားတယ
ွားပါသည်ဒါကိုဝင်ပြီးတော့မြေချိုးရယ်ပေါ့နော်ပြင်းစရာကျွန်တော်လောက်တော့56ဆုံးသွားမှာမထင်တော့ဘူးအကုန်ဘာလို့ကြောက်လဲမြေချိုးမြေချိုးစက်ကောင်စီစက်သား20လောက်လာပြီးမြေချိုးရယ်ဒီကာဝေးတုတ်တဲ့ခရီးတွေအိမ်ရယ်လည်းရေးချိုးတာမျိုးမဟုတ်ဘူးအကုန်လုံးတော်တော်ရှိသွားတယ်ပေါ့နော်ဝင်တဲ့ကသူ့ကိုဟိုမိုင်းဆွဲလို့ပါတယ်မဟုတ်တော့ဘူးဝင်တော့ဝင်ရောက်ဝင်ရောက်ကတော့အကုန်ဆွဲသဘော
စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာကြီးရသားတွေဟာဘေးလွယကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်လက်ရှိတပိန်းမြို့နယ်ထဲမှာစစ်ပေးရှောင်နေရသူတောင်းတဲ့ချီရှိနေပြီးတော့တပိန်းမြို့နယ်ထဲကဒေသခံတွေပြင်ရှီဘူဘက်ကြီးရွာကစစ်ပေးဒုက္ခသည်တွေပါတင်းရှောင်နေရတာပါစပီတုခတဲ့ရီတဲမှာဖြားနာရီရှိပြီးတော့စေဝါအစာတောက်အကူကြီးတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါတယ
်စေဝါရောအစာတောက်ရောအရင်ကခက်ခဲနေပါပြီကျွန်တော်တို့ဘာမှစားရမှာမရှိဘူးစံလောက်ပဲရှိတယ်ပေါ့စံနေဟာမရှိဘူးဖြစ်နေပေါ့စေဝါအကူကြီးလိုအပ်တယ်ပေါ့ညအချို့တစ်ခင်ပြောမယ်ဆိုရင်တော့နေမကောင်းတာရောကုသမှုတော့လည်းစပီးဆောင်ရင်းဆိုတော့ကျွန်တော်တို့ဒါကမဆောင်ရတော့ဘူးအားလုံးအတူတူနေကြရတာဆိုတော့တနေရာထဲမှာပြုတ်ပြီးတော့နေကြရတာဆိုတော့ဒါရီကကူးတော့တာပေါ့ဟိုအဲ့အရာဖြစ်နေတာများပြောတာ
ဒါကတော့ဒီပိရင်ဘက်ကအခြေအနေပါဖေဖော်ဝါရီလ28ရက်နေ့ကလည်းစီးတင်းမာနေတဲ့ရင်းမဲ့ပင်နဲ့ကဏီမျိုးနယ်ကြားကချောင်းမကြီးရွာမှာလည်းမတ်လ9ရက်နေ့စနေနေ့ညပိုင်းမီးရှို့ခါတဲ့အတွက်နေအိမ်တွေအပြင်ကြီးရွာစီးပီးကလည်းမီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။ကျမတို့ကအဲ့ကြတော့ဒီမှာပြေးနေတာချင်းကျမတို့ကကြောက်လို့ဆိုပြီးတော့ပြေးနေရတာချင်းချောင်းမတော့အဲ့လိုမျိုးမီးရောက်နေတဲ့မီးရှို့နေပြီလို့သူကအဲ့လိုပြောတာချင်းကျမတို့အနောက်ချောင်းမအနောက်ရွာက3အိမ်လောက်နေရှိစီးထားမှာပါလာချင်းကျင်းလက်သေးကမှာပါလာချင်းပြီးတော့ချောင်းမရှိရောအားလုံးပြောရရှင်ညီအိမ်ညီအတော့ပါတယ်ညီအိမ်ညီအတော့အကုန်လုံးဘာမှကိုရဘာမှကိုမရလိုက်ပါဘူးချင်းအကုန်လုံးပါလာပါချင်းဘာမှလည်းမရလိုက်ကြအောင်ချင်းဒီမှာလည်းမီးရမတက်ရဲတဲ့ခါကျတော့အကုန်လုံးပါသွားတာချင်းတောင်သူတောင်သူရေးနိမ့်နေလာလာသူကောင်းဒီမှာလောက်ခေရတဲ့အလုပ်တွေဒီလောက်ခေရတဲ့အိမ်တွေလည်းညီမတို့တညာနဲ့အကုန်လုံးမီးချိုးခံနေရပါရှင်
ခုလိုကြီးရနေရင်လည်းမိလောင်ဆုံးရှုံးခါရနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတလို့တရားသိမ်းထုတ်ပြန်တာတော့မရှိသေးပါဘူး။ဖေဖော်ဝါရီလ26ရက်နေ့ကရင်းမပင်မြို့ချင်းမုံကြီးရွာနဲ့ညောင်ကိုင်းကျွာကိုလေကြောင်းကနေပြီးတော့ပစ်ခတ်ပြီးတော့နေမီရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေပါဝင်ဒေသခံ9ဦးထက်မနည်းတိုက်ဆုံခဲ့ရပါတယ်။ဖေဖော်ဝါရီလ28ရက်နေ့မှာရင်းမပင်မြို့နဲ့ကဏီမြို့ကြားရင်းမပင်ဘက်မှာရှိတဲ့တပီးကြီးရွာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပြီးတော့ပစ်ခတ်နေမီရှင်းလင်းတာတွေလုပ်တယ်လို့ပဲနေအိမ်တွေကိုမိရှို့တဲ့အတွက်လည်းတပီးကြီးရွာကနေ200နီးပါးမိလောင်ရတယ်လို့ဒေသခံတွေကပြောပါတယ်။ရင်းမပင်မြို့နဲ့ကရင်မြို့ကြားမှာတော့ဒေသခံ2000ကျော်ဟာစစ်ဘီဒုက္ခသည်ဖြစ်တင်းရှောင်နေရတာတပတ်ခန့်ရှိနေပြီဖြစ်ပါတယ်။မတ်လ4ရက်နေ့ကစပြီးတော့စကိုင်းတိုင်းတဲကမြို့ကြီး၄မြို့ကလွဲပြီးတော့ကျန်တဲ့နေရာအားလုံးကိုမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုဖုန်းခေါ်ဆိုမှုတွေလည်းခက်ခဲနေပါတယ်ခင်ဗျာ။